ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာတော့စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကတပ်သား18ဦးသေဆုံးပြီးတော့တဦးကို CDF ဘက်ကလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်လို့ CDF ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲအတွင်းမှာထိခိုက်ဒဏ်ရာရရှိမှုသာရှိတယ်လို့ဆိုပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူအများအပြားကလည်းဘေးလွတ်ရာကိုတင်းချောင်းနေရပါတယ်ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းကိုသားညုံကပြောပြပေးပါရှင်
စစ်ကောင်စီနဲ့မင်းတပ် CDF တို့အပြစ်ရသဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဩဂတ်လ18ရက်နေ့ကတော့မင်းတပ်မတူပီကာလန်73မိုင်မှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တဦးကိုလက်နက်တွေနဲ့အတူဖမ်းမိရတယ်လို့ CDF ဘက်ကပြောပါတယ်ဖန်စီရမီရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CDF ဘက်ကတာဝန်ရှိသူတဦးက view ကိုအခုလိုရှင်းပြပါတယ
်9ရက်ရှိပြီပေါ့လေတိုက်ပွဲကမနေ့ကကြီးကြွမှုမှာစကားစွာဘက်က18ဦးလောက်ကြတယ်ပေါ့နော်။နောက်တရားပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်။တယောက်ကတော့ကျွန်တော်ရွာထဲကြီးရောက်လာလို့ရွာဒီစီရက်ပြာနေဖမ်းထားတယ်ပေါ့နော်။ကျွန်တော်တို့ဖမ်းပြီးတော့စစ်ဆေးတဲ့အချိန်မှာသူဒီတနားလာသူအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာမှာသူပြစ်ထားခဲ့တဲ့အကြောင်းရယ်။နောက်ပြီးတော့အာသူရဲ့ GA ဂျီကတ်ပေါ့ဂျီကတ်ဒီနဲ့ဂျီတောက်ဒီနောက် equipment နေဒါတာတွေနဲ့ပတ်သက်တဲ့နေရာမှာထားခဲ့ပါတယ်ဆိုတော့သူဖြောက်ချက်ပြီးတယ်ပေါ့။အာဒီလိုပဲစစ်ကျဝစစ်တယ်တော့ကျဝအနေအညီပေါ့လေ။ကျွန်တော်တို့ဖမ်းဆီးသွင်းသိမ်းတယ်ဆိုလည်းသူ့လူသားပြောက်လို့ကျွန်တော်တို့ဆက်ဆံမယ်။အတရာထားတယ်ဆိုတော့စေဝါကူတာမှုတွေလုပ်မယ်ပေါ့။
တိုက်ပွဲအတွင်းတိုးတောင်တွေထဲမှာဒဏ်ရာရပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပြီးတော့စစ်ကောင်စီတပ်သားတွေကို CDF ဘက်ကမကြခဏဖမ်းဆီးရမိတာရှိတယ်လို့ CDF ကပြောပါတယ်။လက်နက်တဲ့လာရောက်ခလုံးနဲ့စစ်ကောင်စီတပ်သားတဦးကို CDF ဘက်ကနေပြီးတော့ငွေကျပ်350ပေးမယ်ဆိုပြီးတော့ကလန့်ထားတာရှိပြီးတော့ CDF နဲ့ပူးပေါင်းမှုဆက်သွယ်လာတဲ့စစ်ကောင်စီတပ်သားအများပြားရှိတယ်လို့လည်းဆိုပါတယ်စစ်ကောင်စီပြည်ရာရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွက်မှာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပြီးတော့လက်နက်တွေနဲ့အတူဖမ်းမိရတယ်ဆိုတဲ့ကိစ္စကိုတော့ထည့်သွင်းပြောကြတာမရှိပါဘူ
းမနေ့တုန်းကတော့ကျွန်တော်တို့အဲဒီလင်းတပ်ဖက်မှာပဲကျွန်တော်တို့ဒီရီယာနေကန်အချမ်းပဲအဖွဲ့တွေနဲ့ကျွန်တော်တိုက်ပွဲဖြစ်ပါခဲ့တာရှိတယ်တိုက်ပွဲဖြစ်ပါခဲ့တယ်ဆိုတာမင်းတပ်မတူပီကာလန်ဘက်မှာဖြစ်ပွားခဲ့တာရှိတယ်အဲကျွန်တော်ဘက်ကထိခိုက်ခံရရှိမှုရှိတာပါပဲ
တိုက်ပွဲတွေနေ့စဉ်ရက်ဆက်စုလိုပဲဒီပြင်းထန်နေတဲ့အတွက်ရွာပေါင်း20လောက်ဟာရွာလုံးကျွတ်ထွက်ပြေးနေရပြီးတော့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက view ကိုပြောပါတယ
်20လောက်ရှိမယ်ရွာပေါင်းကအလူကြီးက1000ကျော်ကျော်လေးရှိမယ်အဲ့ဒါတွေကတခါဖက်ပြီးထွက်ပြေးကြတာပေါ့သူတို့ရွာမှာမနေရင်သာသာသာစစ်သားတွေလာမှတောက်တယ်တောက်တယ်တော့ပြေးကြတယ်ပြီးတော့ပဲပြေးလဲဆိုတော့တော်တယ်ပြေးတယ်အစွာကြတော့လဲတောင်ရလဲပြေးတယ်ဒါတော့ကျွန်တော်တို့အခြေအနေပေါ့စာနာရစ်ကလည်းကျွန်တော်မှလုံလောက်ဖို့မရှိဘူးစံမြန်လဲမိုးတွန်းဆိုတော့ထားတူရတာလည်းကက်တယ်ခုလုံးလုံးဆိုတော့ဒုက္ခတွေဒီတော်တော်လေးအခက်အခဲဖြစ်နေကြတယ်ဗျာ
တကြောပြန်ခုလိုတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့စစ်ပေးရှောင်တွေမှာဖြားနာသူတွေများနေတယ်လို့စေဝါကုသမှုလုံလောက်အောင်များတဲ့အတွက်သေဆုံးမှုတွေလည်းရှိနေပါတယ်အစားအစာစီးဝါးနဲ့ရိခါတွေလိုအပ်နေတဲ့အကြောင်းဒုက္ခတွေကိုကူညီပေးနေသူတွေကပြောပါရခင်ဗျာ